ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ရဲ့ဦးဆောင်သူတဦးဖြစ်ပြီးထောင်နှံ6နှစ်နဲ့6လချမှတ်ခံထားရတဲ့ကိုဒီငိမ့်လင်းကိုဒီကနေ့ဆက်လက်ပြီးနောက်ထပ်ပုံမှန်တွေနဲ့ရုံးထုတ်ဆစ်ဆီးခဲ့တယ်လို့သတင်းရရှိပါတယ်။သူ့ကိုထမ်းနမင်မျိုးနဲ့တရားရုံးမှာဆစ်ဆီးခဲ့တာဖြစ်ပြီးတရားလူပြတပ်တွေရဲ့ထွက်ဆိုချက်နဲ့သူ့ရှေ့နေရဲ့ရှောက်လဲချက်တွေပေးခဲ့ရတယ်လို့သိရပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးကိုဒီငိမ့်လင်းကိစ္စကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေဦးညီညီလိုင်က
ဒီနေ့ရုံးချိန်မှာကြက်ကြက်တင်တယ်ကြက်ကြက်တင်ပြီးတော့ထုချင်ရှင်းလင်းစေတဲ့အမိတ်ချတယ်ပေါ့အဲ့ဒီအမိတ်ပြီးတဲ့အချိန်မှာပဲတော့ဒီငင်းလင်းကိုကိုတိုင်ပေါ့တက်တည်အဖြစ်အစ်စ်ခံလိုက်တယ်စစ်ခံပြီးတော့ဒီအခံဘက်ကပြရမယ်တက်တည်မရှိတဲ့အတွက်ပေါ့နော်ဒီနေ့ပဲအချိန်နေကနေပြီးတဲ့60ကြက်တင်ခဲ့တယ
်ဒီနေ့ဆွဲဆိုတဲ့အမှုကတော့2008ခုနှစ်ကရန်ကုန်အနောက်ပိုင်းတက္ကသိုလ်မှာကိုဒီငင်းလင်းကဒေါန်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေပြန်မလွတ်လို့ဝမ်းနဲ့တဲ့အထိမ်းမအဖြစ်အနဲ့ရောင်ဝတ်ဆင်ပြီးကျောင်းစင်းကြံလမ်းမှာလမ်းလျှောက်တဲ့အပေါ်အာနာပိုင်တွေကရုံရင်းဆန်ခတ်ဖြစ်အောင်ဖန်တီးမှုပုံမှန်148နဲ့ဆွဲဆိုထားတဲ့အတွက်လျှောက်လွှဲချက်ပေးခဲ့တာကိုလည်းရှင်းနေဦးညီညီလိုင်ကခုလိုပြောပြပါတယ
်။ပြစ်မှုဆိုင်ရာဥပဒေပုံမှန်148ကရုံရင်းဆန်ခတ်မှုကျူးလွန်ရင်ဒါထောင်ဒဏ်2နှစ်ထိချမှတ်လို့ရတယ်ဆိုတော့ပုံမှန်ပေါ့။အဲ့တော့ရုံရင်းဆန်ခတ်လို့ပြောမယ်ဆိုရင်အနိုင်ထက်ပြုရင်တော့လောက်အချမ်းဖက်ရင်တော့လောက်ဆိုတော့တကလုံးနဲ့ပါတယ်။ဆိုတော့မောင်ဒီကြီးလေးတို့နော်တက္ကသိုလ်ထဲမှာဒီတဆောင်နဲ့တဆောင်ကူပြီးလျှောက်သွားတာဟာရုံရင်းဆန်ကတ်မှုနော်အကျန်းဖက်တဲ့အပြုမှုဘာတွေ့လဲဆိုဒီတရားလိုနဲ့တရားလိုပြတ်တဲ့စစ်ဆေးတဲ့ခါကျတော့သူကဘာပြောလဲဆိုတော့တင်ကြီးတစ်ချက်တည်းပြောတာမောင်ဒီကြီးလေးဟာတဲ့မျက်နှာထားတင်းတင်းနေပေါ့နော်ဒီလက်တိလက်မောင်တန်းပြီးစကားပြောနေတာပြီး20လောက်ကနေလှမ်းတွေ့တယ်ဆိုသူကအဲ့လိုပြောတယ်ဗျနောက်ပြီးတော့လေဒီတော့ဆန်းစုကြည်အပါအဝင်ပေါ့နိုင်ငံရေးအကျဉ်းသားတွေမလွတ်ပေးတဲ့အတွက်ဝန်နေချင်းအထိအမှန်နဲ့အနဲ့အောင်ဝတ်ဆက်ဝတ်တယ်လို့ပြောတဲ့ကိုကြားတယ်လို့အဲ့လိုထွက်တာဆိုတော့ဒီသွတ်ဆွဲချက်နှစ်ခုကကိုထောင်းချောင်းကြီးကိုစန့်ကျင်တယ်ဥမာတဘောကဝန်နေတဲ့အရေးအကြောင်းကဘယ်လိုရှိမလဲဆိုတော့ဒါဟိုလူသားအလုံးသိနိုင်တဲ့အရာပဲလေဗျာအမေအဲ့ဒီတရားလိုရဲ့တိုင်ချက်မှာပါတဲ့ဟာလာဝန်နေတယ်ဆိုပြီးတော့ဝန်နေချင်းအထိအမှန်နဲ့အနဲ့အောင်ဝတ်ဆက်ဝတ်တယ်လို့သွတ်ဆွဲထားပြီးတော့ဒီဘက်ဒီအမှုဆက်တဲ့ခါကျတော့ဟာဒီငိမ့်လေးရဲ့မျက်နှာကတ်ထံမှာကြောနေတာပဲဆိုတော့အဲ့နှစ်ခုကဝန်းနေတာနဲ့ခက်ခံမှကြောတာနဲ့ကတခြားစီတတိတတန်စီဖြစ်နေတယ်။အားကြောင့်ဝန်းနေတယ်လို့လက်ခံပြီးသားဖြစ်တယ်ဆိုရင်တတိကံဥပ္ပေပုံမှ135မှာနောက်ထပ်တစ်ခါဟိုခက်ခံမှကြောတယ်ဆိုရင်စကလုံးစကရက်ကိုလက်ခံလို့မရတော့အက်စတော့ပဲဖြစ်သွားပြီ။ဒါစိတ်ပင်သွားပြီ။အဲ့တော့ဒါကြောင့်ခဏနိုင်ထပ်ပြုတဲ့အပြုမူအကျန်းဖက်တဲ့အပြုမူမတွေ့ရတဲ့အတွက်ဒီပုံမှနဲ့အရေးမယူသင့်ဘူးလို့ကျွန်တော်ဆောက်လက်ချက်ပေးခဲ့တယ်ပေါ့။
ဒါအပြင်နိုင်ငံတော်အစိုးရကိုအကြီးညိုပြက်စီတယ်ဆိုတဲ့ဆွဆွဲချက်နဲ့ပုံမှန်905ခါခွေတက်ပြီးတရားစွဲခံရတဲ့အပေါ်ရှောက်လွှဲချက်ပေးခဲ့ပုံကိုလည်းရှင်းနေဦးညီညီလိုင်ကပြောပြပါတယ
်။ပုံမှန်905ခါခွေနဲ့ပတ်သက်ပြီးတော့ပေါ့နော်။အစိုးရကိုအကြီးညိုပြက်စီတယ်ဒီလိုမျိုးတက္ကသိုလ်ထဲမှာတက္ကသိုလ်ကျောင်းသားတွေအဲ့လိုပဲသဆောင်းနှဆောင်သွားတာဟာဘာမှအရေးယူလို့တဲ့အဖြစ်မဟုတ်ဘူးပေါ့။ဒါကြောင့်ဘောငါငါကာကွယ်နေလဲမညှိဆုံးဘူးလို့ကျွန်တော်ကအဲ့လိုပဲပြောလိုက်ချက်ပေးခဲ့တယ်။ဒါပေမဲ့အမှုမှာဘာပေါ်ပေါက်တယ်လဲဆိုတော့မောင်ဒီငိမ့်လင်းဟာမောင်ရဲမြတ်ဟင်းဆိုတဲ့ចောင်းသားတယောက်ဒီចောင်းမှာပျောက်ဆုံးသွားတဲ့ကိစ္စနဲ့ပတ်သက်ပြီးပို့ချုံမှုကြီးတန်းရွှေရှိကိုသူကတိုင်စာကိုစာတိုက်ကနေတေချာ register လုပ်ပြီးပို့လိုက်တယ်တဲ့။ចောင်းသား16ယောက်ကလက်မှတ်ဝိုင်းထိုးကြတယ်ပေါ့။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အစိုးရအချင်းချင်းပြောင်းအောင်လုပ်တာလို့နောက်တစ်ခါအမှုစစ်ဆေးတဲ့အချိန်မှာပေါ်ပေါက်လာတာရှိတယ်။အဲ့ဒီဟာကလည်းမောင်ရဲမြတ်ဟိကိုခုနအဲ့ဒီ2009ခုနှစ်ခုနလပိုင်းကပဲပြန်လွတ်ပေးပြီးသားဖြစ်တယ်ပေါ့နော်ဒါကြောင့်ပေါ့နော်ဒီနိုင်ငံတော်အကြီးအကဲထံကိုနိုင်ငံသားတယောက်အနေနဲ့အဲ့လိုအကြောင်းကြားတိုင်ကြားတာဟာဘာပြစ်မှုမှမဖြစ်ဘူးပေါ့နော်ဒါကြောင့်ဒါဒီပြစ်မှုလည်းမမြောက်ဘူးပေါ့နော်ပြစ်မှုဒါကြောင့်အမှုမှအပြစ်ပြတ်လွတ်ပေးတဲ့နယ်လို့ရှင်းနေကဖြောက်လဲချက်ပေးခဲ့ပါတယ
်ကိုဒီငိမ့်လင်းကိုဒဂုံမြို့နယ်တရားရုံးမှာဆွဲဆိုထားတဲ့နောက်ထပ်အမှုတစ်ခုကတော့အမေရိကန်တန်ယုံကဖွင့်လှစ်ထားတဲ့စာကြည့်တိုက်မှာအသင်းဝင်ဖြစ်လို့အဲ့ဒီအသင်းဟာပြည်ထောင်စုဌာနမှာမှတ်ပုံတင်ထားတာမရှိတဲ့အတွက်ကြောင့်လို့သိရပါတယ်ခင်ဗျာ။